NLD အယတ်သားအစိုးရတက်လာပြီးတစ်နှစ်ကျော်ကာလအတွင်းလှုပ်ဆောင်ချက်တွေပေါ်အမေရိကန် IRI အဖွဲ့ကလူမှုစစ်တမ်းကောက်ယူရရှိလာတဲ့ရလဒ်တွေဟာအရင်ဦးသိန်းစိန်အစိုးရလက်ထက်နဲ့နှိုင်းရှင်ရင်ကွာခြားမှုတိတ်မရှိတာတွေ့ရလို့အစိုးရသည့်ဘောမြန်မာပြည်သူလူထုကထင်သလောက်အားရမှုမရှိဘူးလို့ဖြေဆိုနေကြပါတယ်ဒီကြောင့်လည်းပတ်သက်လို့မတ်ဤတန့်စင်ကစူးစီးတင်ပြထားပါတယ
်ဒေါင်းဆန်းစုကြည်ဦးဆောင်တဲ့ NLD အရတားအစိုးရတက်လာပြီးတော့တစ်နှစ်ကျော်ကာလအတွင်း NLD အစိုးရရဲ့လှုပ်ဆောင်ချက်အပေါ်လူမှုစစ်တမ်းကောက်ယူရရှိတဲ့ရလဒ်တွေကိုဦးသိန်းစိန်အစိုးရအပေါ်အမြင်တွေနဲ့နှိုင်းရှင်တဲ့အခါမှာကွာခြားမှုတိတ်မရှိတာကိုတွေ့ရသလိုအစိုးရတဲ့အပေါ်မြန်မာပြည်သူတွေကထင်သလောက်အားရမှုမရှိဘူးလို့ဖြေကြားသူတွေလည်းရှိနေပါတယ်။ American ခြေဆိုင်နိုင်ငံတကာ Republican Institute IRI ရဲ့မြန်မာနိုင်ငံဆိုင်ရာစည်ရင်းစစ်ကောက်ယူရေးအဖွဲ့ကမတ်လ9ရက်နေ့ကနေ April 1ရက်နေ့အထိကောက်ယူခဲ့တဲ့လူမှုစစ်တမ်းအရဆိုရင်ဖြေဆိုသူ3000ရဲ့85ရာခိုင်နှုန်းဟာမြန်မာနိုင်ငံကလမ်းမှန်ကိုဥတည်နေတယ်ဆိုပြီးတော့ယူဆကြပါတယ်။2014ခုနှစ်ဦးသိန်းစိန်အစိုးရအပေါ်ကျေနပ်မှုလူမှုစစ်တမ်းနဲ့နှိုင်းယှဉ်ရင်တော့2014ခုနှစ်တုန်းက88ရာခိုင်နှုန်းသောဖြည့်ဆို့သူတွေကမြန်မာနိုင်ငံလမ်းမှန်ပေါ်ဥတည်နေတယ်လို့ယူဆခဲ့ကြတာပါဦးသိန်းစိန်အစိုးရလက်ထက်မှာမြန်မာနိုင်ငံမှာပြည်ပခါတွေကြုံနေသေးရပေမဲ့လည်းထုတ်ဝေမှုဆိုင်ရာစင်ဆာတရားမှုဖျက်သိမ်းပေးတာတွေနိုင်ငံရေးအကျဉ်းသားတွေလွတ်ပေးမှုအပြင်အင်တာနက်ဝန်ဆောင်မှုပုံမလွယ်ကူလာတာတွေကြောင့်အရင်စစ်အစိုးရလက်ထက်ကထက်ဆိုင်ရင်ပိုတိုးတက်ပြီးတော့မြန်မာပြည်လမ်းမှန်ပေါ်ကိုဥတည်နေတယ်ဆိုပြီးတော့ပိုယူဆကြဟန်ပေါ်ပါတယ်2014ခုနှစ်စစ်တမ်းရဖြည့်ဆို့သူ83ရာခိုင်နှုန်းကစီးပွားရေးအခြေအနေတိုးတက်လာတယ်လို့ယူဆပေမဲ့လည်းအခုစစ်တမ်းမှာတော့53ရာခိုင်နှုန်းကပဲစီးပွားရေးအတော်အသင့်အဆင်ပြေတယ်လို့ဖြေကြားကြပါတယ်လက်ရှိအစိုးရအပေါ်အားရမှုရှိလားဆိုတဲ့မေးခွန်းကိုဖြေကြားရမှာတော့2014ခုနှစ်တုန်းကဖြေဆိုသူ69ရာခိုင်နှုန်းကအားရတယ်လို့ပြောပေမဲ့အခုစစ်တမ်းမှာတော့အားရသူ58ရာခိုင်နှုန်းထိရော့ကျသွားတာကိုတွေ့ရပါတယ်။ဒီစစ်တမ်းရလဒ်ကိုမသိခင်ကတည်းကနိုင်ငံရဲ့စီးပွားရေးကသာအရေးကြီးဆုံးဖြစ်တယ်ဆိုတဲ့အကြောင်းကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဦးညွန်ဝင်းကပြောခဲ့တာဖြစ်ပါတယ်။ဒါပေမဲ့လည်းပြည်ပခါရင်ငင်းချအောင်လုပ်ဖို့ကနံပါတ်1ဆောင်ရွက်ရမယ့်ကိစ္စဖြစ်ကြောင်းကိုလည်းပြောပါတယ်။
First year in the first year of the government, they are taking care of their priorities.
ဆိုရတဲ့စပထမနှစ်မှာငင်းချမ်းရေးဖြစ်စဉ်ငင်းချမ်းရေးဆွေးနွေးပွဲတွေကိုထိတ်ဆုံးကအလေးထားဆောင်ရွက်ပါတယ်။စီးပွားရေးကအဓိကအရေးကြီးတယ်ဆိုတာကိုမငြင်းလို့ပဲမယ်။ထိတ်ဆုံးကရေးပါတာတော့မဟုတ်ပါဘူး။အရေးကြီးဆုံးကငင်းချမ်းရေးပါ။တနိုင်ငံလုံးငင်းချမ်းရေးရဖို့ဆောင်ရွက်ရမှာပါ။
ဒီလိုရလဒ်တွေနှိုင်းရှင်ရမှာဒေါန်ဆန်းစုကြည်အစိုးရထက်ဦးသိန်းစိန်အစိုးရကိုပိုသဘောကျပွဲကိန်းကနဲ့တွေအပေါ်အံ့ဩကြတဲ့လေးလာသူတွေလည်းရှိနေပါတယ်။2015ခုနှစ်ရွေးကောက်ပွဲမှာ NLD အစိုးရအပြတ်အသတ်အနိုင်ရပြီးတဲ့နောက်အပြောင်းလဲတွေချက်ချင်းတွေ့လို့တဲ့ပြည်သူတွေကဆန္ဒစောနေတာကြောင့်တနစ်ဆိုတဲ့ကာလလေးအတွင်းမှာအပြောင်းလဲတွေအပေါ်ပြည်သူတွေကအားမရနိုင်တာကြောင့်စစ်တမ်းမှာဒီလိုရလဒ်တွေတွေ့ရတာဖြစ်နိုင်တယ်လို့စောင့်ကြည့်လေးလာသူတချို့ကယူဆကြပါတယ်။ဒီလူမှုစစ်တမ်းရဲ့မေးခွန်းတွေမှာလူမှုစီးပွားရေးဆိုင်ရာသတင်းမီဒီယာဆိုင်ရာဒေတာတွေဥပဒေစိုးမိုးရေးတရားစာတကင်တွေထိမ့်သိမ့်မှုအပြင်လွှတ်တော်ပိုင်းဆိုင်ရာကိစ္စရပ်တွေနဲ့ပတ်သက်တဲ့မေးခွန်းတွေပါဝင်တယ်လို့ IRI ရဲ့ဒေတာဆိုင်ရာအကြီးအကဲ Darren Bilecki ကပြောပါတယ်။ဒွန်ဆန်စစ်ချီအစိုးရဟာလူခွင့်ရေးဆိုင်ရာနဲ့တိုင်းရင်းသားအရေးတို့နဲ့ပတ်သက်ပြီးတော့ဝေဖန်မှုတွေလည်းခံနေရတာဖြစ်ပါတယ်။လူမှုစစ်တမ်းဖြေဆိုသူအများစု60ရာခိုင်နှုန်းကစီးပွားရေးတိုးတက်မှုကသာအရေးကြီးဆုံးဖြစ်တယ်လို့ပြောဆိုကြပါတယ်။အရင်နှစ်ကထက်စာရင်ဒီမိုကရေစီရေးအရနိုင်ငံပိုတိုးတက်လာတယ်လို့ထင်လားဆိုတဲ့မေးခွန်းကိုတော့ဖြေဆိုသူထောက်ဝက်ကျော်ကပိုတိုးတက်လာတယ်လို့မြင်ကြပြီးတော့31ရာခိုင်နှုန်းကတော့မပြောင်းလဲပါဘူးလို့ဖြေဆိုကြပါတယ်။10ရာခိုင်နှုန်းကတော့ပိုဆိုးလာတယ်လို့မြင်ကြပါတယ်။ဖြေဆိုသူအားလုံးရဲ့သုံးပုံတစ်ပုံကအများရှိမှနိုင်ငံရေးဆွေးနွေးဖို့မစိုးရွံ့တော့ဘူးလို့ဖြေဆိုကြပါတယ်။ဆခုနလာတာတက်တန်းရှိသေးတဲ့ NLD အစိုးရအနေနဲ့ဆယ်စုနှစ်တွေနဲ့ချီပြီးတော့စစ်အစိုးရလက်အောက်ကစတင်ခဲ့တဲ့ပြဿနာတွေအားလုံးကိုဖြေရှင်းနိုင်ဖို့အချိန်ယူရမှာဖြစ်ပါတယ်။စစ်တမ်းအရဖြေဆိုသူ၃ပုံ၃ပုံကျော်ဟာလက်ရှိအစိုးရအနေနဲ့ဒီနှစ်မကုန်ခင်ကောင်းမွန်တဲ့ပြောင်းလဲမှုကြီးကိုမျှော်လင့်နေကြောင်းပြောဆိုထားပါတယ်။လွှတ်တော်ရေးရနဲ့ပြည်တွင်းငြိမ်းချမ်းရေးဖြစ်စဉ်တွေအပေါ်တိုးတက်မှုကိုမျှော်လင့်ကြပေမဲ့ပြည်သူတွေကြားတိုးတက်မှုအလိုလားဆုံးကတော့စီးပွားရေးကဏ္ဍပဲဖြစ်ပါရဲ့ရှင်။